ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာရန်ကုန်တိုင်းလှိုင်မြို့နယ်အမှတ်ဦးအောင်ကျော်ကျော်ဦးက MLM လို့ခေါ်တဲ့ Multi Level Marketing စင်ပွားစနစ်နဲ့ကုန်ပစ္စည်းရောင်းချခြင်းလုပ်ငန်းတွေနဲ့ပတ်သက်ပြီးမေးခွန်းတစ်ခုမေးခဲ့ပါတယ်။သူကမြန်မာနိုင်ငံမှာစင်ပွားစနစ်သုံးပြီးကုန်ပစ္စည်းဖြန့်ဖြူးရောင်းချတဲ့ကုမ္ပဏီတွေယာနဲ့ချီပြီးပေါ်ပေါက်နေတယ်။ဒီကုမ္ပဏီတွေရဲ့ပင်ရင်းဟာပြည်ပနိုင်ငံတွေကဖြစ်တယ်။မလုံးအမျိုးမျိုးပေးပြီးကုန်ပစ္စည်းတွေရောင်းချတယ်။အောက်ခြေအဆင့်ကအများစုရဲ့လူအားကိုခေါင်းပုံဖြတ်ပြီးထိပ်ပိုင်းမှာရှိတဲ့သူတွေလောက်ပဲအကြီးအကျယ်အကျိုးဖြစ်စေတယ်။ဒါကြောင့်အဲ့ဒီစင်ပွားစနစ်နဲ့ကုန်ပစ္စည်းရောင်းချနေတာတွေကိုတားမြစ်ကန့်သက်ပိတ်ပင်အရေးယူဆောင်ရွက်ဖို့ရှိမရှိမေးမြန်းခဲ့ပါတယ်။လွှတ်တော်တွင်မေးခွန်းလာပြတဲ့ပြည်ထရေးဒုတိယဝန်ကြီးဗိုလ်ချုပ်အောင်ဆိုးကတော့စင်ပွားစနစ်နဲ့ကုန်ပစ္စည်းရောင်းချမှုတွေဟာဒီစဲဥပဒေနဲ့မကိုက်ညီဘူးဆိုရင်အေးအေးယူသွားမှာဖြစ်တဲ့အကြောင်းအဲ့ဒီကုမ္ပဏီတွေကဖြန့်ဖြူးရောင်းချတဲ့အစားအသောက်စေဝါအလှကိုလူသုံးကုန်ပစ္စည်းတွေကိုအေးသွေးပြည့်မီမှုရှိမရှိစစ်ဆေးသွားမှာဖြစ်တဲ့အကြောင်းကုန်ပစ္စည်းတွေကိုမြန်မာနိုင်ငံအတွင်းတင်သွင်းလာတာဟုတ်မဟုတ်စစ်ဆေးသွားမှာဖြစ်ပြီးကုန်ပစ္စည်းတင်သွင်းမှုရောင်းချမှုတွေနဲ့ပတ်သက်ပြီးစနစ်တကျအခွန်ဆောင်ထားခြင်းရှိမရှိကိုလည်းစစ်ဆေးသွားမှာဖြစ်တယ်စသဖြင့်ပြောဆိုခဲ့ပါတယ်ပြောရမယ်ဆိုရင်မြန်မာနိုင်ငံမှာစင်ပွားစနစ်နဲ့ကုန်ပစ္စည်းဖြန့်ဖြူးတာတွေနဲ့ပတ်သက်လို့တရုတ်နိုင်ငံ၊အမေရိကန်၊စင်ကာပူနဲ့နိုင်ငံတကာတွေမှာလို့တားမြစ်ပိတ်ပင်တာ၊ကန့်သတ်တာစတဲ့ဥပဒေလုံထုံးလုံနည်းကတော့မရှိသေးပါဘူး။မြန်မာနိုင်ငံမှာစင်ပွားစနစ်ဘယ်အချိန်တုန်းကစပြီးရောက်ခဲ့ပါသလဲ။ဘာတွေဖြစ်ခဲ့ပြီးအစိုးရဘက်ကရောအဲ့ဒီပြဿနာအတွက်ဘယ်လောက်ကင်တွယ်နိုင်ပါပြီလဲ။စင်ပွားစနစ်ဟာပြည်သူလူထုနဲ့တိုင်းပြည်စည်းဝေးအတွက်ကောင်းကျိုးဖြစ်စေသလားဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။မှတ်တမ်းတွေအရမြန်မာနိုင်ငံကိုတိုင်ဝမ်အခြေစိုက်လင်းစည်းကုမ္ပဏီ Double Crane ဟာရှိုင်းဟုတ်ကုမ္ပဏီအမည်ခံပြီးမြန်မာနိုင်ငံကိုလင်းစည်းမှုကနေထုတ်လုပ်တဲ့ဈေးတောက်ပန်းဝန်မုံသွားတိုက်စီစတဲ့ကုန်ပစ္စည်းအမျိုးမျိုးကိုတင်သွင်းတာဟာအစောဆုံးလို့နားလည်နိုင်ပါတယ်။အဲ့ဒီပစ္စည်းတွေကိုစေဝါအဖြစ်မဟုတ်ဘဲအစားအသောက်အဖြစ်တင်သွင်းခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလင်းစည်းဆေးလုံးနဲ့အသုံးဆောင်တွေကိုဖြန့်ဖြူးရမှာတော့စင်ပွားစနစ်နဲ့ဖြန့်ဖြူးခဲ့ပါတယ်။တရားဝင်ပုံနှိပ်ထုတ်ဝေထားတဲ့စာပြက်စာတမ်းတွေမှာရောလင်းစည်းနဲ့ပတ်သက်ပြီးဂုံတတိဘလို့ရှိတယ်ကျမရဲကိုဘလို့အထောက်ကူဖြစ်စေတဲ့စသဖြင့်လို့ပဲဖော်ပြထားပေမဲ့တကယ်စင်ပွားရောင်းချဖို့တင်နန်းပေးတဲ့အခါမှာတော့အဲ့ဒီဈေးတော့ပန်းဝင်ပုံဈေးတွေဟာကင်ဆာရောဂါကိုကုသနိုင်သရော AIDS ရောဂါကိုပျောက်ကင်းစေနိုင်သရောတင်နန်းပေးပါတယ်ဒါတင်မကအဲ့ဒီဈေးဝါးတွေကိုစားပြီးကင်ဆာရောဂါဘလို့တက်တာလာတယ် AIDS ရောဂါဘလို့တန့်သွားတယ်အခြားဘယ်ရောဂါတွေဘလို့ပျောက်ကင်းစေတယ်ဆိုတော့အတီးပြုတ်လို့မရတဲ့ယောဂသည်တွေရဲ့ပြောစကားတွေကိုရိုက်ကူးထားတဲ့ဗီဒီယိုအခွေတွေနဲ့ဝါရဖြန့်ရောင်းချပါတယ်။စင်ပွားစနစ်နဲ့ရောင်းချမဲ့သူကိုတော့ဆေးဘယ်လောက်ရောင်းရရင်ဘယ်အဆင့်ရမယ်။ဘယ်အဆင့်ရောင်းရင်ဘလို့အကျိုးမြတ်တွေခံစားရမယ်ဆိုတဲ့မလုံးတွေပေးပြီးဖြန့်ဖြူးစေပါတယ်။အဲ့ဒီအချိန်ကစင်ပွားစနစ်နဲ့လင်းစည်းဆေးဝါးတွေလူအသုံးဆောင်တွေဖြန့်ဖြူးတဲ့အထက်မှာဆရာဝန်ကြီးတွေပညာတတ်အလှအတွေကလူတွေလည်းအများအပြားပါဝင်ခဲ့ပါတယ်။ဒါပေမဲ့တခြားတစ်ဖက်မှာတော့မီဒီယာသမားတချို့နဲ့ပညာရှင်တချို့ဟာဓာရီဟာလိမ်လည်မှုပဲဖြစ်တဲ့အကြောင်းနိုင်ငံတကာမှာလည်းစင်ပွားစနစ်သုံးပြီးလူတွေကိုဘယ်လိုဒုက္ခပေးတာတွေရှိတဲ့အကြောင်းရေးသားဖော်ပြတာတွေလည်းရှိလာပါတယ်။လက်တွေမှာလည်းအဲ့ဒီအချိန်ကလင်းစည်းတစ်ပုံကိုကျပ်9000လောက်နဲ့မတန်တဆရောင်းတာတကယ်ယောဂသည်တွေတောက်ပြီးတဲ့နောက်ကျန်းမာရေးပိုပြီးဆိုးွားတဲ့ပြဿနာတွေဖြစ်လာတာစတဲ့ဖြစ်စဉ်တွေဖြစ်ပွားခဲ့ပြီးတဲ့နောက်မြန်မာပြည်မှာလင်းစည်းဆေးနဲ့အသုံးဆောင်တွေဖြန့်ဖြူးတဲ့ရှိုင်းဟုတ်ကုမ္ပဏီဟာမြေရှိုးသွားခဲ့ပါတော့တယ်။ပြောရမယ်ဆိုရင်ဥပဒေအကြောင်းအရဘာမှအရေးယူတာမျိုးမလုပ်လိုက်ရပဲအချိန်ရော့ကျသွားခဲ့တာပါ။နောက်ပိုင်းမှာအလားတူကုမ္ပဏီမျိုးတွေထပ်ပြီးပေါ်လာပါသေးတယ်။ကုမ္ပဏီတစ်ခုကတော့ကယ်ဆီယမ်ပါတဲ့ဆေးဝါးနဲ့လူအသုံးဆောင်တွေကိုဖြန့်ဖြူးပါတယ်။သူလဲစင်ပွားနီးနဲ့တုံပြီးဖြန့်ဖြူးနေတာတွေကိုစေဝါလို့မကြော်ညာပဲတကယ်တကယ်သင်တန်းပေးပြီးရောင်းချစီတဲ့အခါမှာတော့စေဝါတပွဲဆွဲဆောင်ရောင်းချမှုတွေလှုပ်လာတာတွေ့ရပါတယ်။အ အလားတူစင်ပွားနည်းနဲ့လုပ်တဲ့တခြားကုမ္ပဏီတစ်ခုကတော့နည်းနည်းကျန်ပါတယ်။လေတန့်စေးရည်တွေဖြန့်မြူးတယ်ဆိုတဲ့စင်ကာပူနိုင်ငံအခြေစိုက်ကုမ္ပဏီပါ။အဲ့ဒီကုမ္ပဏီကတော့အသင်းဝင်ဝင်ချင်းဘူးမျိုးမျိုးနဲ့ထည့်ထားတဲ့လေတန့်စေးရည်180သိန်းပုံဝယ်ရပါတယ်။အဲ့ဒီလေတန့်စေးရည်တွေဟာဘယ်မှာမှသွားပြီးရောင်းလို့မရပါဘူး။အကျိုးမြတ်ရှိဖို့ဆိုရင်တော့ကိုလိုတရားရှစ်သိန်းအကုန်ခံပြီးအသင်းဝင်မဲ့သူမရမကရှာပါတယ်ဒီလိုနီးနဲ့ Summit Parkview Hotel မှာရုံငန်းဖွင့်ခဲ့တဲ့အဲ့ဒီကုမ္ပဏီကတော့ပြဿနာတက်ပါတယ်ဒီဇင်ဘာလ10ရက်နေ့လွှတ်တော်တွင်ရှင်းပြရမှာဘ ෝජ ုတ်အောင်စိုးကအဲ့ဒီလေတန့်ကုမ္ပဏီတာဝန်ရှိသူတွေကိုအရေးပေါ်စီမံမှုအဥပဒေပုံမှန်5ဆခွဲနဲ့ထောင်ချအရေးယူခဲ့တယ်လို့သိရပါတယ်အစိုးရဘက်ကအရေးယူမှုနည်းလို့အခုဆိုရင်စင်ပွားစနစ်နဲ့ကုန်ပစ္စည်းရောင်းချတဲ့ကုမ္ပဏီတွေအများကြီးပေါ်လာနေပါပြီ။နမူနာအားဖြင့်တော့မလေးရှားနဲ့ထိုင်းနိုင်ငံအခြေစိုက်ကျူလျံကုမ္ပဏီဆိုရင်ကရင်ပြည်နယ်မွန်ပြည်နယ်တွေမှာကရန်ကုန်နဲ့အခြားပြည်နယ်နဲ့တိုင်းတွေကိုထိုးဖောက်နေပါပြီ။နမူနာပြောရမယ်ဆိုရင်အဲ့ဒီကုမ္ပဏီဟာအထုပ်40ပါဂျင်ဆင်းနဲ့လှုပ်ထားတယ်ဆိုတော့ကော်ဖီမစ်တစ်ထုပ်ကိုထိုင်းငွေ953ဘတ်နဲ့ရောင်းပါတယ်တွက်လိုက်မယ်ဆိုရင်ကော်ဖီမစ်အထုပ်သေးလေးတစ်ထုပ်ကိုမြန်မာငွေကျပ်900ကျော်ကျပါတယ်ဒါဟာတခြားကော်ဖီမစ်တွေထက်5ဆလောက်များနေတဲ့ဈေးနှုန်းပါအဲ့ဒီနေ့တိုင်းတခြားဆက်ပြားသွားတိုက်ဆေးခေါင်းလျှော်ရည်စတာတွေကိုလည်းဈေးကြီးကြီးနဲ့စင်ပွားစနစ်နဲ့ဖြန့်မြူပါတယ်အထိပယ်ကတော့လူတွေကိုမလုံးပေးပြီးကုန်ပစ္စည်းတွေကိုမတန်တဆဈေးနဲ့ရောင်းခိုင်းနေတဲ့ကိစ္စပါဒါကိုကြည့်ရင်ဒီပစ္စည်းတွေကိုတုံးဆွဲကြတဲ့ပြည်သူတွေဘလောက်နစ်နာမှုကြီးမားနေတယ်လဲဆိုတာသိနိုင်ပါတယ်။တကယ်တော့ဒီကိစ္စမျိုးကိုတည်ဆဲဥပဒေနဲ့အရေးယူဖို့ဆိုတာတော့ကိုခက်ပါတယ်။ဒါကြောင့်နိုင်ငံတချို့မှလို့ MLM စနစ်ကိုထိန်းချုပ်တဲ့တီးတန့်ဥပဒေပြဋ္ဌာန်းပြီးပြည်သူတွေကိုအကာအကွယ်ပေးဖို့လိုအပ်နေပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။